မြန်မာနိုင်ငံကပြည်ပကတွေဖြစ်နေတဲ့တိုင်းရင်းသားနယ်မြေတွေမှာဒေသခံတွေရင်ဆိုင်နေရတဲ့ပြဿနာတွေအနက်71%လို့လူသိများတဲ့မတရားသိမ်းပုံမှန်ဟာဒေသခံတွေကိုချင်းချောက်လျက်ရှိတာကြားခဲ့ပါပြီ။မြို့ရွာတွေနဲ့ဝေးတဲ့အရက်တွေမှာနေထိုင်ကြသူတွေတော့71%ဆိုတဲ့ပုံမှန်ကိုကောင်းကောင်းသိနေပါတယ်။ရန်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်း71%ပုံမှန်နဲ့အရေးယူခံရသူတွေအစိုးရအဆက်ဆက်ရာချီပြီးရှိခဲ့ပါတယ်။နိုင်ငံအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့APB ကတော့71%နဲ့အရေးယူခံရသူတွေကိုနိုင်ငံရေးအကျဉ်းသားအဖြစ်အသိမှတ်ပြုခဲ့ပြီးသူတို့လွတ်မြောက်ရေးအတွက်အရင်အစိုးရတွေလက်ထက်ကတောင်းဆိုခဲ့ပါတယ်။အခု2019ခုနှစ်စံပိုင်းကမှတိုက်ပွဲတွေပြင်းထန်လာတဲ့ရခိုင်ပြည်နယ်မှာလည်းတစ်နှစ်ဆိုတဲ့ကာလအတွင်း71%အပြင်အကြမ်းဖက်ဥပဒေပုံမှန်50ည52ကာကြီစတဲ့ပုံမှန်တွေနဲ့အရေးယူခံရသူ5ကျော်ရှိတယ်လို့စစ်တွေမျိုးအခြေစိုက်ဒဇင်ဥပဒေအထောက်အကူပြုအဖွဲ့ရဲ့စည်းရင်းတွေအရသိရပါတယ်။အဲဒါလိုအရေးယူခံသူတွေထဲမှာအသက်20ပတ်ဝန်းကျင်လူငယ်တွေအများအပြားပါဝင်တယ်လို့ပဲကြေးရွာအုပ်ချုပ်ရေးမှုတွေအပြင်တက်ကြီးရွယ်အိုတွေပါပါဝင်ကြပါတယ်။ဒီနေရာမှာမေးစရာရှိတာကအခုလိုအဖမ်းခံသူတွေဟာတကယ်တမ်းပြစ်မှုကျူးလွန်ခဲ့သလားဆိုတာပါ။ကျွန
်မရဲ့ဂုဏ်သိက္ခာကိုရင်းရင်းပြီးတော့ကျွန်မပြောနိုင်ပါတယ်။ဖမ်းဆီးခံရတဲ့လူတွေထဲမှာအဲလိုအင်းအင်းနဲ့เอเซซะเดโรเอเอพွဲဝင်လို့ဆိုတာရှားတယ်ကျမရဲ့အမှုတရားဆိုရင်အခုအမိတ်မချသေးဘူးအဖိုးကြီးနားကလေးထိုင်းလိုက်သေးတယ်အဲ့ဒီအဖိုးကြီးကိုမြဆိုင်ကယ်တစ်စီးနဲ့ဟိုလက်လုံးဘုံနဲ့ဖမ်းရတယ်ဆိုပြီးတော့အခုလည်းအဲ့လိုပဲဆိုတော့ဘယ်လောက်ထိရည်စရာကောင်းလဲဆိုတော့ကျမတို့ရခိုင်မှာမြုံထောင်တာလေဝါနေရတဲ့မြုံ၅ထောင်တဲ့မြုံတွေကိုဘုံလို့ခေါ်တယ်ကျမတို့မှာအဲ့ဒါအဖိုးကြီးဘုံထောင်တတ်လားဆိုတော့အော်ဟဲ့ပြီးတော့မေးတော့တက်တယ်ရွာမှာဘုံထောင်တဲ့လူတွေရှိလားကြည့်တယ်ဆိုတော့သူ့မှာအဲ့ဒီမြုံတွေကိုလိုက်ကြတာနဲ့လေတရားခံကိုဖြစ်နေရောအခုမလွတ်သေးဘူ
းတရားလွတ်တော်ရှိနေဒေါ်အေးနုစိန်ပြောပြတာပါအ
ဲဘက်ကလည်းမင်းကြီးဒီကဆိုတော့ရခိုင်တွေဘယ်လိုပြောလဲအေကအဲ့လိုပြောတယ်လေအေဆိုတာဒီပေါ့ဒီကပဲဒီလို့လည်းပြောတယ်အေလို့လည်းပြောတယ်ဆိုတော့စကားချစ်တဲ့လူတွေကဒီလိုဟင်းဟောက်ပြီးမေးလိုက်တော့အေကအဲ့လိုပြောလိုက်တော့ဒါအေကပဲဆိုတော့ဖမ်းပြီးတော့ဒီလိုဒုက္ခရောက်တာတွေလည်းရှိပြန်တကယ်ကိုဟာတာတွေ
ရခိုင်တန်းရန်သားမျိုးနွယ်များအစီယုံ REC ဥက္ကဋ္ဌဥရွှေဘော်စိန်ကလည်
းသူအတိတ်သူရှိတဲ့လူတွေကမင်းကြီးရဲ့ညပိုင်းနဲ့စက်မှုတန်တွေကိုတတ်တရာတတ်တာကြောင့်ပြောတော့တာလည်းဖြစ်ကုန်ဖြစ်နေတယ်ဒါပေမဲ့ဒီကိလက်ချက်မှာကြတော့ဒီလိုဖန်ထားတဲ့ဆိုရဲ့နေရာဖြစ်မှာဒီကိအဲ့ဒီသူတို့မတရားအတင်းနဲ့ဆက်ပြီးပြီးတော့ဒီဆက်တက်နေတယ်ဆိုတာတော်တော်ချားတာပေါ့နော်ဖြစ်ခဲ့ပါတယ်အဲ့လိုအနေနဲ့ဖြစ်ခဲ့ပါတယ်ဒါပေမဲ့ဒီလိုဒီလိုပြန်ဆက်ပြဖို့အတွက်တရားဥပဒေကဘယ်တော့အထောက်အထားနဲ့ကောက်ပြီးသိနေတယ်ဆိုရအထမမူတယ်လေဒီဥပဒေကနေဒီသူတို့ပြောတဲ့ဥပဒေကတန်ဖြစ်နေတဲ့အခါကျလို့ရှိရင်ဒီတစ်ဖက်ကဒီလက်တွေ့ရဲ့အမှုတွေကမတိချမနေရဘူးလို့တစ်ဖက်ကအမှားတွေဘာကြောင့်မှမသိသူတို့ခေါ်တဲ့သူတို့စိတ်တက်ရဟာကိုပဲနားထောင်ပြီးတော့လက်လက်တဲ့တရားစီရင်ရေးဆိုတာမရှိဘူ
းဥရွှေဘော်စိန်ပြောပြသွားတာပါရခိုင်ပြည်နယ်အတွင်းအယက်သားဖမ်းဆီးခံရမှုတွေထဲမှာအေဘက်ကဖမ်းဆီးမှုတွေလည်းအများအပြားရှိပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းချင်းပြည်နယ်ပလောဝမှာဖြစ်ပြီးချင်းမျိုးသားအမျိုးသားလွှတ်တော်အမတ်ဥဝေတင်းပါအဖမ်းခံထားရပါတယ်အေဘက်ကဖမ်းဆီးမှုတွေမှာအစိုးရတပ်ကိုတရင်ပေးလို့ဆိုတဲ့စွဲချက်အပြင်တပ်မတော်ကိုကူညီလို့ဆိုတာမျိုးလည်းပြောပါတယ်နောက်တစ်ခုကတော့ကြေးရွာတာဝန်ရှိသူတွေလက်သက်မပေါ်ဘဲအသက်ခံရတာတွေလည်းရှိခဲ့ပါတယ်ဒီအသက်ခံမှုတွေမှာအေဘက်ကတတ်တာလို့စွတ်စွဲချက်တည်းရှိပေမဲ့အေဘက်ကညင်းဆိုတာမျိုးလည်းကြားသိရပါတယ်။တစ်ဖက်မှာအစိုးရဘက်ကအေနဲ့ဆက်သွယ်လို့ဆိုပြီးအဖမ်းခံရသူတွေထဲမှာစစ်ကြောရေးဆိုတာကိုဖျက်ဆီးရလေရှိပြီးရုပ်ပိုင်းဆိုင်ရာအပြင်စိတ်ပိုင်းဆိုင်ရာပါနီးမျိုးစုံနဲ့ချစ်ညစ်ပြီးတရင်ရယူတာတွေလုပ်တာခံရတယ်လို့လွတ်လာသူတွေကပြောပါတယ်။ဇန်နဝါရီလ10ရက်နေ့ကမှားယွင်းဖမ်းဆီးတာလို့စစ်တွေတရားရုံးကဆုံးဖြတ်ခဲ့တာကြောင့်ပြန်လွတ်လာသူကိုစီသူအောင်ကစစ်ကြောရေးမှာနှိပ်စက်ခံခဲ့ရပါတယ်လို့လည်းပြောပါတယ်
။ရိုက်တယ်တက်တယ်ရိုက်တယ်နောက်ပြီးတော့ရေးမှုအဲ့တယ်ဒီကနေပြီးတော့ဒီမစစ်ကြောရေးမှာရှော့တိုက်တာတွေပါတယ်လို့သူတို့ကတိုက်တယ်နောက်ပြီးတော့ထောင်လို့ရောက်တဲ့အချိန်မှာသွေးဆေးရုံကိုငွားခါလို့တိုက်ခဲ့ရတယ်
။ကိုစီသူအောင်ပြောပြတာပါအခုလိုအရသားတွေဘက်ကနစ်နာမှုတွေနဲ့ပတ်သက်လို့တော့တိုင်ကြားနိုင်ပါတယ်လို့တပ်မတော်ဘက်က RFA ကိုပြောထားမှုပါတယ်။ဒါပေမဲ့တချို့ကတော့ဆွဆွဲချက်တွေပဲဖြစ်ပါတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးကဘုံမှုကျုပ်ဇော်မင်းထွန်းကပြောပါတယ်
ဒီဆွဆွဲချက်တွေကတော့အငြင်းတန်းခပ်ပေါ်နေတာရှိတယ်ပြီးရင်ပြောရင်တော့ဓာရီရနဲ့ပြင်မဲ့ဆိုင်ရင်ဓာရီရနဲ့မိုင်းထောင်မိုင်းဆွဲတိုက်မယ်ပြီးရင်ဓာရီကိုပြန်ဝင်ပြီးမယ်တိုက်ပွဲဖြစ်လာလို့မျိုးအရဝင့်နဲ့လှုပ်တယ်အရဝင့်နဲ့ပြစ်တဲ့ခတ်တယ်မိုင်းဆွဲတယ်တိုက်ပွဲဖြစ်လာလို့ပြေးသွားပြီဆိုတော့သူကအကြသားပါရွာလားပါဆိုပြီးလှုပ်ဆောင်ပြန်မှုတွေကတော့သူတို့အငြင်းတန်းကြားနေရတာပဲ
အခုလိုတက်မတော်ဘက်က ဤတပ်ဖွဲ့ဝင်တွေအယက်သားပုံစံနဲ့အမြဲလာရောက်နေတယ်လို့ယူဆချက်ကြောင့်ပဲအပြစ်မရှိတဲ့ရွာသူရွာသားတွေမတင်ငါမှုနဲ့အမြဲအဖမ်းခံနေရတာဖြစ်ပါတယ်။အခုလဲမှားယွင်းဖမ်းဆီးခံရတဲ့ဆိုပြီးလွတ်လာတာဟာဆယ်လကျော်အဖမ်းဆီးခံခဲ့ပြီးမှလွတ်လာတာပါ။တ
ရားပြင်းနဲ့ခံရတဲ့ဒီသူမှဒါတွေကိုလက်မခံနိုင်ဘူး။ဒီလိုအမြဲထားရဖြစ်နေတယ်။ဒီလိုပုံစံနဲ့တဆက်ပေါ်နေဆိုလို့ရှိရင်ဒီချက်ပူဆိုးတဲ့စိတ်ကုန်မှုတရားကိုမလွတ်မပြေတော့ကျွန်တော်ရင်ဆိုင်ရမယ်အမြဲထားပဲဖြစ်မှာ။
ရခိုင်တိုင်းရင်းသားမျိုးနွယ်များအစီယုံ REC ဥက္ကရာဥွှေဘော်စိန်ပြောပြသွားတာပါခင်ဗျာ။